ကိုဗစ်ကပ်ပြီးကြောင့်နှစ်နှစ်ကျော်ကြာပိတ်ထားတဲ့ထိုင်းမြန်မာနယ်စပ်ရနောင်းကော့တောင်နယ်စပ်ဂိတ်ကိုဇွန်လ6ရက်နေ့ကစပြီးတော့တရားဝင်ပြန်ဖွင့်လိုက်ပါပြီ။ဒါကြောင့်ဒီလော်လော့ဆယ်မြန်မာဘက်ခြမ်းကနေထိုင်းဘက်ခြမ်းကိုတွားရောက်အလုံးလုတ်ကင်နိုင်တော့မယ့်အခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောင်မအေးမာကသတင်းပေးပို့ထားပါရှင်
။ကိုဗစ်ကပ်ပြီးကြောင့်နှစ်နှစ်ကျော်ကြာပိတ်ထားတဲ့ထိုင်းမြန်မာနယ်စပ်ရနောင်းကော့တောင်နယ်စပ်ဂိတ်ကိုဇွန်လ6ရက်နေ့ကစပြီးတရားဝင်ပြန်ဖွင့်ခဲ့တာကြောင့်မြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံတဲကိုတွားရောက်လုလုပ်ကင်လို့သူတွေဈေးရောက်တဲ့သူတွေတွားရောက်လည်ပတ်လို့သူတွေဟာယာယီနယ်စပ်ဖြတ်တန်းခွင့်လက်မှတ်ကိုလုပ်ပြီးတွားလာလို့ရပြီဖြစ်ပါတယ်အခုဇွန်လ6ရက်နေ့ကနေတရားဝင်တွားလာခွင့်ပြုလိုက်တာဖြစ်ကြောင်းကော့တောင်းမြို့ပြည်ညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖွဲ့ရှေ့ပြောင်းလုပ်သမားအရင်းမြစ်စင်တာကဝန်ထမ်းတဦးဖြစ်တဲ့ကိုပီတာကအခုလိုပြောပြပါတယ်
ချောင်းမြန်နေပြီးတော့ဟိုပါဘောဒီပီစာအုပ်တွေနဲ့နေနယ်စပ်ဖြတ်တော့ဖြတ်ကျော်ခွင့်နေသူတို့ကျေဝင်သွားလာခွင့်ပေးရပေါ့ border pass ပေါ့ဒီပီစာအုပ်စာအုပ်အပြရောက်ပေါ့သွားကြရမှာဟိုမှာအများဆုံးအပြရောက်အောင်မှာဟိုကျွန်တော်ဒီနေ့ဖြေရသလောက်ကတော့မှာငါငါသွားရောက်နေတဲ့ဇမားကြီးများတယ်ပေါ့သူကနေချင်းပြန်ပေါ့နေချင်းပြန်လာတာပေါ့လောက်က immigration မှာတုံးစုပြီးတော့သူတို့အားရနေပြီးတော့ package ဒီနဲ့ရနောင်းမဲ့သွားရတယ်ပေါ့မှာ
အခုဆိုရင်နေ့စဉ်ရာခနန်းလောက်ထိုင်းနိုင်ငံဘက်ခြမ်းရနောင်းဘက်ကိုတွားလာတာတွေရှိနေပေမဲ့ထိုင်းဘက်ကတော့မြန်မာဘက်ကိုလာရောက်တာတွေတော့မရရှိသေးဘူးလို့လည်းကိုပီတာကပြောပါတယ်
။တနည်းဟို300လောက်တော့ရှိနေတယ်။ဒီလောက်ကယုံနေပါလေ VIP စာအုပ်လုပ်တဲ့လူတွေကလည်းတိုးချိတ်နေတာပဲ။လောလောဆယ်သူကသတ်မှတ်ထားတာ600,000ရဲ့ပြောတယ်။နောက်တော့မှတဖြည်းဖြည်းနဲ့သူဖြေလျှော့ပေးမယ်ပြောတာ။
ရနောင်းကော့တောင်နယ်စပ်ဂိတ်ကိုဇွန်လ10ရက်နေ့ကစပြီးထိုင်းနိုင်ငံဘက်ခြမ်းကိုဆေးသွာကုသူတချို့ကသာတွာလာခွင့်ပြုခဲ့ပြီးလူအများတွာလာဖို့တရားဝင်ပြန်ဖွင့်လိုက်တာကတော့ဇွန်လ6ရက်နေ့မှာပြန်ဖွင့်လာလို့လည်းကိုပီတာကပြောပါတယ
်ဆေးသွာကုတဲ့လူတွေတော့ပဲသူတို့ကဖွင့်ပြုတယ်လေ။ဘာကခရိုင်မျိုးရဲ့လက်မှတ်နဲ့လည်းဆေးသွာကုရဲ့ဟိုပါပေါ့အဲမျိုးလူတွေပဲတွာလာခွင့်ရတယ်။ဒီဝင်တော့ဖွင့်မပေးဘူး။ခု6ရက်နေ့တော့ဒီဝင်တွာလာခွင့်ဖွင့်ပြုလိုက်တော့
ဒါဟာကိုဗစ်ကပ်ဘေးကြောင့်နှစ်နှစ်ကျော်ကြာပိတ်ထားတဲ့နယ်စပ်ဂိတ်တွေကကော့တောင်ရနောင်းလမ်းကိုပထမဦးဆုံးအကြိမ်ဖြစ်ပြန်ဖွင့်ပေးခဲ့တာဖြစ်ပြီးတခြားနယ်စပ်ဂိတ်တွေတော့ပြန်ဖွင့်တာမရှိသေးပါဘူး။အခုဆိုရင်ထိုင်းနိုင်ငံမှာအချုပ်ကျပြီးလူရဲစီလို့ပြန်လာသူတွေထိုင်းကနေအပြီးနေရပြန်ရသူတွေကိုတော့မဲဆောက်မြောက်ရီမဲဆိုင်တာချိလိတ်လမ်းတွေနဲ့အခုရနောင်းကော့တောင်လမ်းတွေကနေပြန်လည်လွှဲပြောင်းပေးနေတာတွေတော့ရှိနေပါတယ်။ဒါပေမဲ့နှစ်နိုင်ငံပြည်သူတွေတွာလာလဲပတ်တာမျိုးအလုတ်လာလုတ်တာမျိုးတွေကိုတော့ခွင့်မပြုထားပါဘူးအခုကော့တောင်ရနောင်းလမ်းကတော့နှစ်နှစ်ကျော်ကြာပိတ်ထားရကနေအခုပထမဆုံးအကြိမ်ဖြစ်ပြန်လည်သွားလာခွင့်ပေးခဲ့တာဖြစ်ပါတယ်ရှင်